ဆရာနာဒိမှုစန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်သူတွေကိုညဘက်တွေမှာလိုက်ဖမ်းတာတွေရှိနေပြီးလူလူကလည်းတိတာနဲ့ညမထရအမိန့်ထုတ်ထားတဲ့ကြားကပဲလမ်းတွေပေါ်အုံနဲ့ကျင်းနဲ့ထွက်လာပြီးတံပိုးတွေတီးပြီးတော့တားဆီးကြပါတယ်ဒီဆန္ဒပြပွဲဒီမှာဆိုရင်အဲဒီလိုညဘက်ကြီးလိုက်ဖမ်းတော့ကိုအပြင်းထန်တောင့်ွက်ကြပြီးတော့ညဘက်ပြန်ပြီးဆွဲတာရက်ဆိုတဲ့အတိတ်နဲ့အင်္ဂလိပ်ဘာသာစာတမ်းတွေကိုင်ဆောင်ဆန္ဒပြကြပါတယ်။ဒါအပြင်မိမိတို့ရဲ့ညတွေဟာမလုံဆုံးတော့ဘူး။မြန်မာစစ်တပ်ကညဘက်မှာလူတွေကိုပြန်ပြီးဆွဲနေတယ်လို့အတိတ်ပဲရမယ်။အင်္ဂလိပ်စာသားတွေကိုလည်းအွန်လိုင်းပေါ်မှာကြဲကြဲပြန့်ပြန့်ဖြန့်နေကြတာတွေ့ရပါတယ်။ရုတ်တရက်ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေအနေနဲ့ဘာလို့ဖမ်းနေ၊ဘယ်နေရာကိုခေါ်သွားတယ်၊စတာတွေကိုဘာမှမသိရဘူးလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒါအပြင်ညအချိန်မတော်ဝင်ဖမ်းတာတွေဟာတခုတည်းတနေရာတည်းမှာဖြစ်တာမဟုတ်ဘဲနိုင်ငံတော်မှာဖြစ်နေတယ်လို့ AABB ကပြောပါတယ်။အခုလိုမျိုးလမ်းမပေါ်အိမ်တွေပေါ်ကနေမတရားဆွဲခေါ်ဖမ်းဆီးတာတွေဟာပြည်စဲဥပဒေနဲ့မကိုက်ညီဘူးလို့လည်း AABB ကဝေဖန်ထားပါတယ်။အသိမျိုးအခြေဆိုင်တိုင်းအေရာသတင်းဌာနအတွက်ဗီဒီယိုသတင်းတွေတင်ဆက်ပေးနေတဲ့သတင်းတော့မတ်ရွှေကြီးဝင်းဆိုရင်ဖေဖော်ဝါရီလ10ရက်ဗုဒ္ဓဦးနေ့ညမှာစစ်တပ်ရဲနဲ့အရဝတ်လူတချို့ကလာခေါ်သွားတယ်လို့မြေခင်ဖြစ်သူကပြောတာကိုတိုင်းအေရာသတင်းဌာနရဲ့ Facebook မှာတင်ထားပါတယ်။မတ်ရွှေကြီးဝင်းမှာတနှစ်သားအရွယ်သားငယ်တူရှိပြီးအခုဆိုရင်ကလေးငယ်ဟာမိခင်တို့မဆူရတဲ့အတွက်အတော့ကိုဒုက္ခရောက်နေတယ်လို့မတ်ရွှေကြီးဝင်းရဲ့မိခင်ဖြစ်သူဒေါ်သိန်းသိန်းက Riders သတင်းဌာနကိုပြောပါတယ်။အရန်ကိုစိတ်ပူနေပါတယ်သူတို့လာခေါ်တော့ကသမီးဟာဖနက်တောင်စီးမသွားရပါဘူးလို့မိခင်ဖြစ်သူဒေါ်သိန်းသိန်းကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ခြေဆိုင်ကုလသမဂ္ဂလူခွင့်ရေးကောင်စီမှတောက်ကြာနေကချမှတ်ခဲ့တဲ့မြမလူခွင့်ရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ထဲမှာဖမ်းဆီးထားသူအားလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်ညံ့မလုပ်ဖို့ရွေးကောက်ခံအခြေသားအစိုးရလက်ထက်အာဏာပြန်လွှဲပေးဖို့တောင်းဆိုထားပါတယ်